America in Burmese.
မင်္ဂလာညနေခင်းပါတော်ရရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော် VOA အမေရိကန်တန်ကနေ2020ခုနှစ်ဇန်နဝါရီလ18ရက်စနေညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ16.25တို့ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်။စနေညနေခင်းအတွက်အစီအစဉ်မှုကကျမစုမော်ပါရှင
်မင်္ဂလာညနေခင်းပါရှင်ဒီကနေ့ညနေခင်းသတင်းတွေကိုတော့ကိုရနိုင်နဲ့ကျမနန်းလောက်တို့တင်ပြမှာပါအမေရိကန်သမိုင်းမှာတတိယအကြိမ်ဖြစ်တဲ့သမရကိုတရားစွဲဆိုရေးအထက်လွှတ်တော်ကြားနာမှုတွေကိုရှင်းသတင်းမှမှစတင်တော့မှာပါမြန်မာနိုင်ငံကိုရောက်နေတဲ့တရုတ်သမ္မတရှီကျင်းပင်နဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်တို့နိုင်ငံနားလည်မှုစာချင်းလောအတော်များများကိုဒီကနေ့လက်မှတ်ရေးထိုးခဲ့ပါတယ်ဩစတြေးလျနိုင်ငံမှာတော့လာရနေချီတော်မီဒန်နဲ့ရင်ဆိုင်နေရတဲ့နိုင်ငံအရှေ့ပိုင်းပြည်နယ်တွေမှာမုန်တိုင်းကြောင့်ရေကြီးရေရှာနေပါတယ်ဒီလိုသတင်းတွေကြားမှာပါမဆုံ
ဟုတ်ကဲ့ပါနန်းလောင်ရေဒီညနေခင်းအတွက်သောရရှင်နေနားဆရာမထိတ်တဲရောက်သတင်းတွေကတော့တရုတ်မြန်မာတန်တမန်ဆက်ဆက်ရေး290ပြည့်တဲ့အချိန်နှစ်ပေါင်း20နီးပါးကာလအတွင်းမှာမြန်မာနိုင်ငံကိုသမ္မတတဦးအနေနဲ့ပထမဦးဆုံးချိန်ရောက်လာတဲ့တရုတ်သမ္မတရှီကျင်းဖင်နဲ့နိုင်ငံတော်အတိုင်ပင်ခံတို့ရဲ့ရှေ့မှောက်မှာတော့ဒီကနေ့ MOU သဘောတူညီစာချုပ်တွေလက်မှတ်ရေးထိုးပါတယ်ဒီအပေါ်မှာပြည်သူတွေရဲ့အမြင်ဘယ်လိုရှိပါသလဲ
ဖွံ့ဖြိုးတင်တာမှုရှိဖို့လိုတယ်နောက်တစ်ခုကဒေသဖွံ့ဖြိုးရေးအများကြီးလုပ်ပေးရလိမ့်မယ်ဒေသအပြည်သူတွေရောလက်ခံလားဘောပတ်ဝန်းကျင်ရောထိန်းသိမ်းရလားနိုင်ငံကစံချိန်စံညုံးနဲ့အညီ
ဒီကနေ့မှာတော့ဒီတက်ကြလှုပ်ရှားသူတွေကဆန္ဒပြတောင်းဆိုနေတာပါဒီကြောင်အသေးစိတ်နဲ့အတူနိုင်ငံရေးငြိမ်းချမ်းရေးအကျပ်တဲတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံကိုဒေသတွင်းမှာရောကမ္ဘာမှာပါဩစာကြီးမာတဲ့တရုတ်သမ္မတရောက်ရှိလာတဲ့အပေါ်မှာအမြင်သုံးသပ်ချက်တွေကိုလည်းနားဆင်ရဖို့ရှိပါတယ်အခုရင်ဆုံးကတော့စနေညနေခင်းအတွက်ထိတ်တဲရောက်နေတဲ့သတင်းတွေကိုနန်းလောင်နဲ့ကိုရနိုင်တို့တင်ဆက်ပေးကြပါလိမ့်မယ်ရှင
်အမေရိကန်သမိုင်းမှာတတိယအကြိမ်အဖြစ်နဲ့သမ္မတကိုတရားစွဲဆိုရေးအထက်လွှတ်တော်ကြားနာမှုတွေကိုရှေ့သတင်းမှမှစတင်တော့မှာပါသမ္မတဒေါ်နယ်ထရမ့်ကိုအောက်လွှတ်တော်ကတရားစွဲဆိုထားတဲ့အမှုတွေကိုအထက်လွှတ်တော်မှကြားနာတဲ့အခါသူ့ဘက်ကခုခံထွက်ဆိုပေးမဲ့ဥပဒေအကျိုးဆောင်အဖွဲ့ထဲမှာ Harvard တက္ကသိုလ်ကဥပဒေပါမောက္ခဟောင်း Alan Dershowitz နဲ့သမ္မတဟောင်း Bill Clinton ရဲ့ White Water အမှုကိုစုံစမ်းစစ်ဆေးခဲ့တဲ့တီးခြားလွတ်လပ်တဲ့စုံစမ်းစစ်ဆေးရေးမဟောင်း Ken Starr ကိုနှစ်ဦးပါဝင်မှာပါသမ္မတရဲ့ဥပဒေအကြံပေးအဖွဲ့ထဲမှာ Florida ပြည်နယ်ရှင်နေကြုံလည်းဖြစ်သမ္မတ Trump နဲ့ရင်းနှီးတဲ့မိတ်ဆွေတူဦးလည်းဖြစ်တဲ့ Pam Bondi လည်းပါဝင်ပါမယ်သမ္မတရဲ့ဥပဒေအကျိုးဆောင်အဖွဲ့ထဲမှာသူပါဝင်တဲ့အကြောင်း Alan Dershowitz ကတောက်ချာနေမှာအတည်ပြုပြောကြားလိုက်ပြီးသမ္မတကိုတရားစွဲထားတဲ့ကိစ္စနဲ့ရာထူးကဖယ်ရှားရေးဆွဲဆိုချက်တွေကိုဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီအထက်လွှတ်တော်မှထွက်ဆိုသွားမယ်လို့ပြောပါတယ်ဖွဲ့စည်းပုံဆိုင်ရာအရေးကိစ္စတွေနဲ့ပတ်သက်လာရင်ပါမောက်ကဒါရှိုဝစ်ဟာပါတီအစွဲရှိသူတူမဟုတ်တယ်လို့ပဲသမ္မတ Bill Clinton ကိုတရားစွဲတဲ့အချိန်တုန်းကလည်းကန့်ကွက်ခဲ့သူဖြစ်ပြီးတော့ပြီးခဲ့တဲ့ရွေးကောက်ပွဲမှာ Hillary Clinton ကိုမဲပေးခဲ့သူလည်းဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုကအီရန်နိုင်ငံကိုအမြင့်ဆုံးဖိအားပေးတဲ့အနေနဲ့အီရန်ဆွေရကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေကိုရဲရဲဆက်ဆက်နေနေခဲ့တဲ့အီရန်စစ်တပ်အကြီးအကဲစစ်ဗိုလ်ချုပ်ဦးကိုတောက်ကြနေကအေးအေးယူတန်းခတ်မှုတွေချမှတ်ခဲ့ပါတယ်။အီရန်နိုင်ငံအနောက်တောင်ပိုင်းမှာပြီးခဲ့တဲ့နိုဝင်ဘာလကဆန္ဒပြတဲ့သူ150လောက်ကိုအစုလိုက်အပြုံလိုက်တပ်ဖို့တွန်းညွှန်ကြားခဲ့တဲ့အတွက်အီရန်တော်လှန်အစောင့်တပ်ရဲ့ဗိုလ်ချုပ်ကြီးဟာဆန်ရှာဗပိုးကိုအမေရိကန်နိုင်ငံသားဝန်ကြီးဌာနကအေးအေးယူတန်းခတ်မှုတွေချမှတ်ခဲ့တာပါ။မက်ရှာမြို့နာကလူတွေတေလောက်တဲ့အထိဒီအကြမ်းဖက်နေနေမှုအတွက်အမိန်ပေးခဲ့တဲ့သူဟာဗိုလ်ချုပ်ကြီးရှာဗပိုးဖြစ်တယ်လို့အီရန်နိုင်ငံဆိုင်ရာအမေရိကန်ထူးတန်ကိုယ်စားလှယ် Brian Hook ကပြောပါတယ်။အီရန်ပြည်သူတွေကနေအမေရိကန်နိုင်ငံသားဝန်ကြီးဌာနကိုပေးပို့လိုက်တဲ့ဓာတ်ပုံတွေဗီဒီယိုဖိုင်တွေကြောင့်အခုလိုသတ်မှတ်ခဲ့တာလည်းဖြစ်ပါတယ်။ဆန္ဒပြတဲ့သူတွေအပေါ်နေနေတာတွေနဲ့လူခွေချိုးဖောက်မှုတွေနဲ့ပတ်သက်တဲ့တပ်တွေအထောက်အထားတွေကိုပေးပို့ဖို့အီရန်ပြည်သူတွေကိုပြောခဲ့ခြင်းကစပြီးတော့အမေရိကန်နိုင်ငံသားဝန်ကြီးဌာနအနေနဲ့တပ်တွေထောက်ထား18,000လောက်ရရှိခဲ့တယ်လို့လည်းပြောပါရယ်အမေရိကန်ဘက်ကဆွဆွဲချက်တွေကိုတော့အီရန်နိုင်ငံဘက်ကလက်မခံဘဲပယ်ချထားပါရယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကအမေရိကန်တပ်ဖွဲ့တွေပြန်ရုပ်ရေးငြိမ်းချမ်းရေးစာချုပ်ကိုဇန်နဝါရီလကုန်မှလက်မှတ်ရေးထိုးနိုင်ဖို့အတွက်တာလီဘန်တို့ကသူတို့ရဲ့စစ်စင်ရေးတွေကိုရှော့ချထားတယ်လို့တာလီဘန်အဖွဲ့ပြောခွင့်ရသူကပြောပါရယ်ကာတာနိုင်ငံမှာလုပ်တဲ့အမေရိကန်ပြည်ထောင်စုနဲ့ဆွေးနွေးပွဲတွေမှာတော့အကန့်အသတ်နဲ့အပြည့်ရဖို့တာလီဘန်တို့ဘက်ကကန့်လန့်ခဲ့တယ်ဆိုပြီးတာလီဘန်တို့နဲ့နှိစက်တဲ့သတင်းရင်းမြစ်တစ်ခုက AFP သတင်းဌာနကိုပြောဆိုအပြီးမှာပဲပါကစ္စတန်နီဒေးလီဒေါန်သတင်းစာကိုပေးပို့ခဲ့တဲ့တာလီဘန်ပြောခွင့်ရသူဆူဟေးလ်ရှာဟင်းရဲ့ပြည်ညာချက်ထွက်ပေါ်လာတာပါအမေရိကန်နဲ့ငြိမ်းချမ်းရေးစာချုပ်လက်မှတ်ရေးထိုးတော့မယ့်အချိန်မှာတာလီဘန်တို့ရဲ့စစ်စင်ရေးတွေကိုအရှိန်လျှော့ထားဖို့သဘောတူခဲ့တယ်လို့ပြောခွင့်ရသူရှာဟင်းရဲ့အပြောကိုကိုးကားပြီးတော့ဒေါန်သတင်းစာကဒီကနေ့စနေနေ့မှာပဲပုံနှိပ်ဖော်ပြခဲ့တာပါဒီလမကုန်ခင်မှာငြိမ်းချမ်းရေးစာချုပ်လက်မှတ်ရေးထိုးနိုင်ဖို့နဲ့အာဖဂန်တပ်ဖွဲ့တွေကိုပါပြင်မာထားတိုက်ခိုက်နေတဲ့နိုင်ငံတော်အလုံးကတိုက်ခိုက်မှုတွေရှော့ချနိုင်ဖို့မျှော်လင့်ထားပါတယ်လို့ပြောခွင့်ရသူရှာဟင်းကပြောဆိုခဲ့ပါတယ် လွန်ခဲ့တဲ့နှစ်ရက်အတွင်းလုပ်ခဲ့တဲ့ဆွေးနွေးပွဲတွေမှာသဘောတူညီချက်လက်မှတ်ရေးထိုးရေးအခမ်းအနားနဲ့သက်ဆိုင်တဲ့ကိစ္စရပ်တွေကိုနှစ်ဖက်ဆွေးနွေးခဲ့ကြတယ်လို့လဲဆူဟီလ်ရှဟင်ကတွစ်တာဆက်မျက်နှာမှာရေးသားခဲ့တာဖြစ်ပါတယ်။
တရုတ်နိုင်ငံကနေအမေရိကန်နိုင်ငံကိုလေကြောင်းခီးနဲ့လာကြမဲ့ခီးတယ်တွေမှာတရုတ်နိုင်ငံကဂူလောလောဆယ်ကူးစက်ဖြန့်နှံ့နေတဲ့ဗိုင်းရပ်စ်ရောဂါပိုပေါင်းပါဆိုတာကိုဆက်သက်စစ်ဆေးတာတွေလုပ်သွားမယ်ဆိုပြီးတော့အမေရိကန်ကျန်းမာရေးတာဝန်ရှိသူတွေကတောက်ကြနေကကြေညာလိုက်ပါတယ်။တရုတ်နိုင်ငံမှာဒီဗိုင်းရပ်စ်ပိုးကျောင်းနှစ်ယောက်တည်ဆုံးပြီးလူတွေဒါဇင်နဲ့ချီနေကောင်းဖြစ် ဒီနေ့ကတော့ကျွန်တော်တို့ရဲ့ညောင်မျိုးတွေမှာလှုပ်သွားမှာဖြစ်တယ်လို့အမေရိကန်ယောဂကူးစက်ထိန်းချုပ်ရေးနဲ့ကာကွယ်ရေးဌာန CDC တာဝန်ရှိသူတွေကပြောပါတယ်အခုလောလောဆယ်မှာတော့ဝူဟန်မြို့ကနေလာတဲ့သူတွေကိုပဲစစ်ဆေးသွားမှာဖြစ်တယ်လို့လည်းCDCပြောခွင့်ရစကော့ပေါ်လီကဗီအိုကိုပြောပါတယ်ဒီဗိုင်းရပ်စ်ပိုးကူးစက်ပြီးနာမကျန်းဖြစ်ခဲ့တဲ့သူတွေတော်များများဟာဝူဟန်မြို့စင်ကြီးဘုံကဈေးမှာအလုပ်လုပ်တဲ့သူတွေနဲ့အဲ့ဒီဈေးကိုသွားခဲ့တဲ့သူတွေဖြစ်တယ်ဆိုပြီးတော့တေကျမ်းမာရေးတာဝန်ရှိသူတွေကတော့ပြောပါတယ် ကျောင်းနိုင်ငံပြန်မှာတော့ဒီယောဂကူးစက်ခံရသူဟာထိုင်းနိုင်ငံမှာနှစ်ယောက်နဲ့ဂျပန်နိုင်ငံမှာတစ်ယောက်စုစုပေါင်း၃ယောက်ရှိပြီးတော့အဲ့လူတွေဟာဝူဟန်မြို့ကိုသွားရောက်ခဲ့တဲ့သူတွေဖြစ်တယ်လို့တေကျမ်းမာရေးတာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
Fury American တဲ့ ညနေပဲမြန်မာဘာသာအစီအစဉ်လေးကိုညနေ 6:00 ခွဲကနေညနေ 9:00 အထိ ဖိုင်းတိုမီတာ 70 kHz 1063 ညာ ဖိုင်းတိုမီတာ 19 kHz 1556 ညာ နဲ့ ဖိုင်းတိုမီတာ 25 kHz 11965 တို့ကနေ ထုတ်လွှင့်ပေးနေပါတယ်ရှင်
VOA မြန်မာပိုင်းရဲ့စနေနေ့ညနေခင်းနောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ် တရုတ်မြန်မာတန်တမန်ဆက်ဆံရေးအနှစ်90ပြည့်အချိန်မှနဲ့မြန်မာနိုင်ငံကိုနှစ်ရက်တာခီးစဉ်နဲ့ရောက်နေတဲ့တရုတ်သမ္မတရှီကျင်းဖင်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့နေပြီးတော့မှဒီကနေ့တွေ့ဆုံပြီးတော့နိုင်ငံဆက်ဆံရေးတိုးတက်ဖို့ပူးပေါင်းလှုပ်ရှားဖို့ဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံရဲ့သတင်းနဲ့နေပညာလုံခြုံရေးဆိုင်ရာလုပ်ငန်းရပ်တွေမှ အထူးစီးပွားရေးဆိုအပြင်ကြောက်ဖြူရင်းနဲ့စိတ်ကံစီမံကိန်းနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံနဲ့သဘောတူလက်မှတ်ရေးထိုးနိုင်ကြတာကတော့ထူးခြားတဲ့စီမံကိန်းတွေဖြစ်ပါတယ်။ကြောက်ဖြူရင်းနဲ့စိတ်ကံဟာမှိုက်မောင်းတထောင်ကျော်ရှိတဲ့ China Myanmar Economic Corridor လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးဆင်းညာအတွက်သိက္ခာအရေးပါပါတယ်။တရုတ်နိုင်ငံရဲ့ Belt and Road လို့ခေါ်တဲ့ကမ္ဘာလမ်းစီမံကိန်းဒီစိတ်တစ်ပိုင်းအဖြစ်ကြောက်ဖြူရင်းနဲ့စိတ်ကံကနေဝင်လာတဲ့ကုန်စည်တွေကိုမြန်မာနိုင်ငံကဖြတ်ပြီးတော့တရုတ်နိုင်ငံယူနန်ပြည်နယ်ကိုအရောက်ပို့ပေးနိုင်တာပါ။မက်ကာရေလက်ကြားကိုဖြတ်ပြီးတော့ပါရှန်ပင်လယ်ကွေ့တွေကနေတင်ပို့လာမဲ့လောင်စာဆီတွေကိုမြန်မာနိုင်ငံကတဆင့်တရုတ်နိုင်ငံစီတင်ပို့နေတာကြောင့်မြန်မာဟာတရုတ်အတွက်ပထဝီအနေအထားအရလဲအခရာကျတဲ့နေရာမှာရှိတာဖြစ်ပါတယ
်။ရုရှားနိုင်ငံဟာကမ္ဘာတဝန်းမှာရှိတဲ့ပြည်ပနိုင်ငံတွေကိုလက်နက်ရောင်းချမှုတွေအလင်းမြန်တိုးချက်လှုပ်ဆောင်လာနေတယ်လို့ရုရှားဒုတိယကာကွယ်ရေးဝန်ကြီး Alexander Fomin ကပြောကြားလိုက်ပါတယ်။ရုရှားနိုင်ငံဟာလွန်ခဲ့တဲ့9နှစ်အတွင်းကမ္ဘာပေါ်ကနိုင်ငံ39နိုင်ငံနဲ့စီးရီးရပူးပေါင်းဆောင်ရွက်မှုသဘောတူစာချုပ်တွေလက်မှတ်ရေးထိုးခဲ့တယ်လို့လည်းသူကရုရှားစစ်တပ်ကထုတ်ဝေခဲ့တဲ့ Crossfire Border သတင်းစာကိုဒီဇင်ဘာ20ရက်နေ့ကအတည်ပြုခဲ့ပါတယ်။ဒီနိုင်ငံတွေထဲမှာအတော်များကအရှိတောင်အာရှကနိုင်ငံတွေဖြစ်ပြီးတော့အဲဒီထဲမှာလာအိုနိုင်ငံလည်းပါဝင်တယ်လို့ပြောပါတယ်။လာအိုနိုင်ငံဟာရုရှားနိုင်ငံလို့လက်နက်တွေကိုမဝယ်ခဲ့တာ။အခုဆိုရင်ဆယ်စုနှစ်နဲ့ချီရှိသွားခဲ့ပါပြီ။ရုရှားနဲ့မြောက် Atlantic စစ်စာချုပ်အဖွဲ့ NATO တို့ကြားမှာဆက်ဆံရေးတွေမပြေမလည်ဖြစ်နေချိန်မှာအခုလိုရုရှားနိုင်ငံဘက်ကကမ္ဘာတဝန်းမှာစီးရီးရပူးပေါင်းဆောင်ရွက်မှုတွေနဲ့လက်နက်ရောင်းချမှုတွေတိုးလာတာဖြစ်ပြီးတော့တော်များအတွက်လည်းအားအသင့်စရာဖြစ်စေခဲ့ပါတယ်။ဆွေဒင်နိုင်ငံစတော့ခ်ဟုံးအခြေစိုက်တဲ့ဒီစတော့ခ်ဟုံးနိုင်ငံကညီညာရေးတူတူတွေဒီသနဌာနရဲ့ဆိုရတော့2000ခုနှစ်ကစတင်ပြီးတော့အရှေ့တောင်အာရှကလက်နက်ရောင်းဝယ်မှုရဲ့25ရာခိုင်နှုန်းဟာရုရှားနိုင်ငံကဖြစ်ပြီးတော့ရုရှားအစိုးရဟာ2010ကနေ2018ခုနှစ်ကြားရှေ့တောင်အာရှနိုင်ငံတွေကိုလက်နက်ရောင်းချမှုဟာအမေရိကန်ဒေါ်လာ 6.6 ဘီလီယံရှိတယ်လို့ပြောပါတယ်။ဒါဟာအမေရိကန်နဲ့တရုတ်နှစ်နိုင်ငံပေါင်းပြီးဒီဒေသကိုလက်နက်ရောင်းချတာထက်ပိုများတယ်လို့လည်းပြောပါတယ်။ဒါပြင်2014ကနေ2018အတွင်းအာရှတိုက်နဲ့သမုဒ္ဒရာပိုင်းဒေသနိုင်ငံတွေကိုရုရှားနိုင်ငံရဲ့လက်နက်ရောင်းချမှုဟာတစ်ကမ္ဘာလုံးရဲ့60ရာခိုင်နှုန်းရှိတယ်လို့လည်းပြောကြားလိုက်ပါတယ်ခင်ဗျာ။
ဩစတြေးလျနိုင်ငံမှာလာရနေချီတော်မီဒန်နဲ့ရင်ဆိုင်နေရတဲ့နိုင်ငံအရှေ့ပိုင်းကန်ယူရန်ကိုဒီကနေ့ပြင်ထန်တဲ့မုန်တိုင်းဝင်တိုက်ခဲ့တာကြောင့်မိငိမ့်တိုက်ရဲ့အထောက်အကူဖြစ်ခဲ့ပေမဲ့လမ်းတွေပိတ်ပြီးတော့အရေးကြီးရေးရှာနေပါတယ်။အခုလိုမိုးတဲထန်နေပေမဲ့လည်းတော်မီဆက်လောင်နေတဲ့နေရာပေါင်း100ကျော်ကိုတော့မိသက်သမားတွေအပြင်းထန်ငြိမ့်တက်နေရဆဲပါ။ပြီးခဲ့တဲ့စက်တင်ဘာလကတည်းကလောင်ကျွမ်းလာတဲ့တော်မီတွေကြောင့်လူ29ဦးထက်မနည်းသေဆုံးခဲ့ရတယ်လို့အင်ချီ2500ကျော်နဲ့မြေအကတန်းချီလောင်ကျွမ်းသွားခဲ့ပါတယ်။မိခေါမိုးခေါင်ရေရှာမှုနဲ့တော်မီတန်ကိုအပြင်းထန်ဆုံးရင်ဆိုင်နေရတဲ့ဝစ်တိုရီယာနယူးဆောက်ဝေးနဲ့ Queensland ပြည်နယ်နေရာအတော်များမှာတော့မိုးတဲထန်တဲ့ဒဏ်နဲ့ရင်ဆိုင်နေရတာပါ။ Queensland ပြည်နယ်မှာမိုးတွေတဲထန်တဲ့အတွက်အဓိကအဝေးကြီးလက်မကြီးတွေကိုဒီကနေ့ပိတ်ထားပါတယ်။ New South Wales ပြည်နယ်ကဒေသတချို့မှာတော့မုန်တိုင်းဝင်သွားခဲ့တဲ့အတွက်ပျက်စစ်တဲ့အားလိုက်တွေကိုဖျက်တောက်ထားပါတယ်။မုန်တိုင်းဆဲသွားပြီဖြစ်ပေမဲ့ဒီစနေတနင်္ဂနွေမှာမိုးကြိုးမုန်တိုင်းတွေဝင်လာနိုင်နေတယ်လို့ Queensland မိုးလေဝသဌာနရဲ့ Twitter လူမှုဆွေးနွေးပွဲမှာဒီကနေ့ဖော်ပြထားပါတယ်။
ဖိလစ်ပိုင်နိုင်ငံမှာပြီးခဲ့တဲ့ရက်အနည်းငယ်တွင်ကပေါက်ကွဲခဲ့တဲ့ထောင်မီတောင်ဟာအခုခါမှာလှုပ်ရှားမှုတွေနည်းလာပြီမဲ့မိခိုးပြတွေတော့ဒီနေ့ထိထွက်နေတော့မဲ့ဖြစ်ပါတယ်။ထောင်မီတောင်ဟာဒီလာမယ့်ရက်တွေအတွင်းနောက်ထပ်ပေါက်ကွဲမှုတွေအချိန်မီဖြစ်နိုင်ခြင်းရှိတယ်လို့လည်းဖိလစ်ပိုင်နိုင်ငံရဲ့မီတောင်နဲ့ငရင်လေးလာရေးဌာနကပြောပါတယ်။အခုလောလောဆယ်မှာတော့အာနာပိုင်ဒီဘက်ကမီတောင်နဲ့ပတ်သက်ပြီးသတိပေးချက်အဆင့်၄သတ်မှတ်ထားပါတယ်။တကယ်လို့သတိပေးချက်အဆင့်၅ဆိုရင်တော့ပေါက်ကွဲတော့မှာဖြစ်ပါတယ်။317မီတာအမြင့်ရှိတဲ့ဒီမီးတောင်ဟာဖိလစ်ပိုင်နိုင်ငံမှာလှုပ်ရှားမှုအများဆုံးမီးတောင်ဖြစ်ပြီးတော့ဒီမီးတောင်ဟာဖိလစ်ပိုင်ရဲ့စက်မှုဇုန်တွေထဲမှာရှိပြီးမန္တလေးမြို့နဲ့85မိုင်လောက်အကွာမှာတည်ရှိတာဖြစ်ပါတယ်ခင်ဗျာ
။စနေနေ့နေ့ကင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုနားလောင်နေကိုရန်နိုင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ VOE ကလည်းအခုထုတ်လွှင့်ပေးနေတဲ့ Radio Season တွေကိုထုတ်လွှင့်နေစဉ်နဲ့တပြိုင်နက်တည်း VOE ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voenews.com မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ကြပါရှင်။အခုရုံစုံစနေနေ့နေ့ကင်းအတွက်ထိတ်တန့်ရောက်သတင်းဖြစ်တဲ့တရုတ်သမ္မတရဲ့မြန်မာနိုင်ငံခီးစဉ်အကြောင်းနောက်ဆုံးရသတင်းတွေတင်ဆက်ပေးကြပါမယ်။မြန်မာတရုတ်တန်တမန်ဆက်ဆံရေး290ပြည့်မြန်မာနိုင်ငံကိုတရုတ်သမ္မတရဲ့နှစ်ရက်တာခီးစဉ်တွင်မှာတော့နှစ်နိုင်ငံကြားစီးပွားရေးစိုက်ပျိုးရေးနဲ့လုံခြုံရေးဆိုင်ရာသဘောတူညီမှု33ခုရရှိခဲ့ပါတယ်။ဒီအထဲမှာလုပ်ငန်းကြီးတွေဖြစ်တဲ့ကြောက်ဖြူရင်းနဲ့စိတ်ကန်းနေသက်စီးပွားရေးဆောင်ပြီးတော့တရုတ်မြန်မာဆက်သွယ်မဲ့လမ်းစီမံကိန်းလိုအဓိကလုပ်ငန်းတွေပါတဲ့သဘောတူစာချုပ်တွေနဲ့နားလည်မှုစာချုပ်တွေလေးကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။အခုလိုသဘောတူညီမှုစာချုပ်တွေနဲ့ပတ်သက်ပြီးတော့ပြည်သူတွေနဲ့နောက်လေးလာစောင့်ကြည့်သူတွေဘက်ကဘယ်လိုမျိုးသဘောထားအမြင်ရှိပါသလဲ VOA မြန်မာပိုင်းသတင်းတောက်ကိုဇော်ထက်ကမေးမြန်းပြီးတင်ပြထားပါတယ်။
တရုတ်သမ္မတရှီကျင်းပင်ရဲ့မြန်မာနိုင်ငံခရီးစဉ်ဒုတိယနေ့ဖြစ်တဲ့ဇန်နဝါရီ18ရက်မနက်ပိုင်းမှာမြန်မာတရုတ်နှစ်နိုင်ငံကြားစီးပွားရေးစိုက်ပျိုးရေးနဲ့လုံခြုံရေးသဘောတူညီမှုစာချုပ်တွေနားလည်မှုစာချုပ်တွေကိုမြန်မာသမ္မတနေအိမ်မှာလက်မှတ်ရေးထိုးခဲ့ကြတာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံဒေါက်တာဆန်းစုကြည်နဲ့တရုတ်သမ္မတရှီကျင်းပင်တို့ရှေ့မောက်မှာနှစ်နိုင်ငံကိုယ်စားလှယ်အဖွဲ့တွေချုပ်ဆိုလဲလှယ်ခဲ့ကြတဲ့စီမံကိန်းညီထဲမှာအများစိတ်ဝင်စားကြတဲ့စီမံကိန်းတစ်ခုကတော့ကြောက်ဖြူရင်းနှီးစိတ်ကန်းနဲ့အထူးစီးပွားရေးဆောင်စီမံကိန်းတွေဖြစ်ပါတယ်။အလုတ်ကိုင်ခွင့်လန်းတွေပေါ်ဆောင်ပေးနိုင်မယ်လို့မြန်မာအစိုးရဘက်ကယုံကြည်ထားတဲ့ဒီစီမံကိန်းနဲ့ပတ်သက်ပြီးကြောက်ဖြူအထူးစီးပွားရေးဆောင်စီမံခန့်ခွဲမှုကော်မတီဒူဥက္ကဋ္ဌရခိုင်ပြည်နယ်ဗန္ဒာရေးအခွန်စီမံကိန်းနဲ့စီးပွားရေးဝန်ကြီးဦးကျော်အေးသိန်းရဲ့အမြင်ကိုကြည့်ရအောင်ပါ။
ကတော့ကျွန်တော်တို့ data တော့ကောင်းလာပြီ data အလုပ်ကံလေးရမယ် data ဖွင့်ပြလို့ရရှိမှာပေါ့ဒါလုပ်ကံရဲ့လုပ်ငန်းတွေပဲကျွန်တော်တို့ဆုံးဖြတ်ပေးရမှာပေါ့
မြန်မာနဲ့တရုတ်နိုင်ငံကြားနှစ်နှစ်လောက်ညှိနှိုင်းယူခဲ့ရတဲ့ကြောက်ဖြူရင်းနှီးစကန်ရဲ့အထူးစည်းဝါးရေးဆောင်ကို2018ဇန်နဝါရီ8ရက်မှာမူပေါင်းသဘောတူစာချုပ်ချုပ်ဆိုခဲ့ရဖြစ်ပြီးဒီနေ့မှာတော့စီမံကိန်းသဘောတူစာချုပ်အစု100များနဲ့သက်ဆိုင်သောသဘောတူစာချုပ်ဒါတွေကိုထပ်ပြီးချုပ်ဆိုခဲ့ရဖြစ်ပါတယ်ဒီကြောက်ဖြူထူးစည်းဝိုင်းစုံကနေတဆင်အိန္ဒိယသမုဒ္ဒရာကိုဖြတ်ပြီးအရှေ့လေပိုင်းအာဖရိကနဲ့အိန္ဒိယကိုချိတ်ဆက်နိုင်မှာဖြစ်သလိုမြန်မာပြည်တွင်းကိုဖြတ်ပြီးတရုတ်နဲ့အာဆီယံဒေသတွင်းနိုင်ငံတွေကိုလည်းချိတ်ဆက်နိုင်ဖို့ရည်ရွယ်ထားတဲ့ဒီစီမံကိန်းကနေဒေသခံ5သိန်းလောက်ကိုအလုတ်ကင်ဖန်တီးပေးနိုင်မယ်လို့လည်းပြောပါတယ်။အခုလိုနှစ်နိုင်ငံကြားလုပ်ငန်းသဘောတူစာချုပ်တွေနားလည်မှုစာချုပ်တွေရေးထိုးဖို့အတွက်အစိုးရနှစ်ရလုံးကချင်းချင်းချိန်ချိန်နဲ့ချင်းကပ်ဆောင်ရွက်နိုင်ခဲ့တယ်လို့မြင်တဲ့သူကတော့တရုတ်မြန်မာဆက်ဆံရေးစောင့်ကြည့်လေ့လာနေတဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်။
အဲ့ဒီအချိန်မှာတော့ဒီစာကြံလာတွေဒီသဘောတူညီချက်တွေ DMU တွေကိုလက်မှတ်ရေးထိုးတဲ့အနေအထားကြည့်မယ်ဆိုရင်နော်ဒီနှစ်နိုင်ငံဆက်ဆံရေးပေါ့လေနော်ဘယ်ပေါင်းစုံဆက်ဆံရေးမှာနော်နားလည်မှုတွေယုံကြည်မှုတွေပူးပေါင်းဆောင်ရွက်မှုတွေကိုပို့ပြီးတော့ခိုင်ခိုင်မာမာပေါ်ဆောင်နိုင်မှုအတွက်
ลาลาของนี่ชื่อลาลิงเนี่ยตัวเจ้าหน้าที่มาเลยนั่นไงจ้ามาสุยาจินลามะกาปีตุชิเนียนจ้ามาว่าสั่งยี่กำมงลาบุลาลาอยู่ปุ่มยาลาไหนเนี่ยรู้เลยตัวก็เปลี่ยวไปเลยแต่เป็นแม่เลสิชโชโซเกะซาโจรุยาตามีเอจูซีว่าบุปลาก้าวไปเป็นเลสุเลปอมาสุยงหูรุยเลสินีไปเลยเตยงเนี่ยซีว่าสั่งมุลเดนียามา ลูกเด็กงูจีจวดเตียวนั่งไปแปดคู่เด็กอันนี้เชื่อใครนะซาจูบ้านี่เชื่อสิมาเก่งกาลาด้วยมาแต่ช้านั่งเด็กก็มีอยู่กับวิญญาณลูกเก่งเว็บมาเบียเตียวลูกตาต้องพิจารณาเมื่อเด็กก็สั่งจีลีลาตุลีก็ตัวมันจะจับบ้าบุ ดีกว่าเช่นมีเด็กก็ตัดสินใจว่าก็เช่นมีเนี่ยมีจีน่าแน่ใจสิว่าอีสงบ้าเว้ยทุกสิว่าอีสงด้วยชั่วสุดท้ายน่าเลือกมุสาจงลาดีมาป้ามาโก้สู้ยังมีเอลูมีจีน่าที่ด่ากันเดาตาอันคงลากาเปลี่ยวไปเลยเด็กนี่เราว่ามีดีอะไรที่ยังไม่สู้มีดีนั่นยังไม่สู้ลาลีเลยน่าจะอีหลานเราลาลูกอย่างเลยแต่เราว่าจะไม่ว่ามาแต่เป็นเนี่ยตัวงานเลยกูเนี่ยอุ้ยเนี่ยเอ็มวูยูน่าเลือกมุสาจงลาสลีกูพี่นายจีน่าเลือกมุสาจงลาเซกูตัวดูนี่จ Yamada Shijimeha, Dini Nile, Nanai Liza Abnema, Dio Bigu, Pianle Toka, Babi, Pibare.
Gozo Tabache, Delomio, Lama Ye Tore, Dio Yasimangani, Puinimia da Mushibo, Diganis and Abia Downsore, Dango de Sachemare. Nisong Simangango, a Pita, yes, I bebune, Dio Langan and Yamanang and Jasa Yame Simangani, Dre, Yamapi Durego Puinimia Dazwa, Chabiabu, Dejwa Lucha to the Gat Downsolai Bare, Dio Damrashi Jimpin, Yamakis in Diani Maro, Yamane, Dio Nang and Jana, and Musa John Rane, the Bodunija, and Yabia Lama Yeto Nijema, Yango Makulu, Sanabia Downsu Nijara Pibare, Gorain Dwa, Trientwa, you get a view of the Rina make up your Pippi Rashim.
Dio Damrashi Jimpin, ye. နှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်ဟာမနေ့ကစတင်ခဲ့တာဖြစ်ပြီးဒီကနေ့မှာတော့နှစ်နိုင်ငံကြားလှုပ်ဆောင်မဲ့စီမံကိန်းတွေအပါအဝင်သဘောတူညီချက်30တုံးခုအတွက်လက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်ဒီလက်မှတ်ရေးထိုးလိုက်တဲ့စီမံကိန်းတွေနဲ့ပတ်သက်ပြီးပြည်သူတွေသိအောင်ချပြဖို့အပြင်လူမှုအဖွဲ့အစည်း50ကျော်ကစုပေါင်းပြီးရန်ကုန်မြို့လေကမြို့တော်ခမ်းမရှိမှာစုဝေးတောင်းဆိုခဲ့ကြတာဖြ ကိုဘလို့လှုပ်ဆောင်မှုရည်ရွယ်ထားတယ်ဆိုတာကိုအစိုးရကပြည်သူသိအောင်ထုတ်ပြန်ပြောကြတာမျိုးမရှိတဲ့အတွက်လူမှုအဖွဲ့အစည်းတွေကဘဝင်မကျဖြစ်နေကြတာပါဒါအပြင်ဒီစီမံကိန်းတွေမှာမြစ်ဆုံစီမံကိန်းဆိုပြီးနာမည်တက်ထားတာမတွေ့ရပေမဲ့ဒီမြစ်ဆုံစီမံကိန်းကိုတမျိုးတစ်ပုံလှည့်ပြီးလှုပ်ဆောင်လာမှာကိုလည်းမလိုလားကြပါဘူးတရုတ်နဲ့ဆောင်ရွက်မဲ့ကြီးမားတဲ့စီမံကိန်းတွေအတွက်ပွင့်လင်းမြင်သာမှုမရှိတာကိုပွင့်ပွင့်လင်းလင်းချပြဖို့နဲ့အရင်အစိုးရလက်ထက်ကသဘောတူထားတဲ့မြစ်ဆုံစီမံကိန်းကိုအပြေးတိုင်းရက်စဲပေးဖို့အတွက်အခုလိုဆန္ဒပြတာဖြစ်တယ်လို့မြစ်ဆုံစီမံကိန်းအပြေးတိုင်းဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကိုယ်ရဲ့အဖွဲ့ကကိုအောင်စိုးကပြောဆိုလိုက်ပါတယ
်ပွင့်လင်းမြင်သာမှုရှိဖို့လိုတယ်နောက်တစ်ခုကဒေသဖွံ့ဖြိုးရေးအများကြီးလုပ်ပေးရလိမ့်မယ်ဒေသအပြည်သူတွေရောလက်ခံလားဘောပံဝင်ကြီးရောထိန်းသိမ်းရတာနိုင်ငံတကာစံချိန်စံညုံးနဲ့အညီလုပ်မယ်ဆိုရင်ကျွန်တော်တို့ကလက်ခံမှာပါနိုင်ငံကစံချိန်စံညုံးနဲ့မညီဘူးဒေသကလည်းလက်မခံဘူးဆိုရင်တော့အပိတိုင်ဖြတ်သိမ်းဒါမှမဟုတ်ရဆိုင်ပြီးနှိမ့်နိုင်ပြီးတော့မှအစီအမံအောင်လုပ်သွားပါလို့ကျွန်တော်တို့သတိပေးချင်ပါတယ်ဖြစ်လိုက်တိုင်းကြည်ကြည်တရုတ်လုပ်ငန်းရှင်တွေပဲစက်ရုံတွေမှာတပိတ်မှောက်တယ်ဥပဒေချိုးဖောက်တာတရုတ်တွေဖြစ်တယ်မနေ့တနေ့ကဆိုရင်လှိုင်းသားရမှာရဲဝင်ဖမ်းတာတော့မှတရုတ်တွေဝင်ကြိုက်လို့ရဲရဝင်ဖမ်းလို့မရအောင်ကျွန်တော်တို့တရားဥပဒေစိုးမိုးရေးပါတရုတ်ကထိပါလာတဲ့အတွက်ကျွန်တော်မြန်မာနိုင်ငံဥပဒေကိုလေးစားဖို့ကျွန်တော်တို့တိုက်တွန်းနေတဲ့စီးပွားရေးလုပ်ရင်လည်းကျွန်တော်ခုနလိုမျိုးစံချိန်စံညုံးနဲ့အညီနိုင်ငံဥပဒေနဲ့အညီကျွန်တော်ဥပဒေနဲ့အညီလုပ်ဖို့ကျွန်တော်တို့ပြောချင်ပါတယ
်အခုလိုဆန္ဒပြတောင်းဆိုတာဟာတရုတ်နိုင်ငံနဲ့လှုပ်ဆောင်မဲ့ယင်းနှီးမြှုပ်နှံမှုတွေကိုမလိုလားတာကြောင့်မဟုတ်တလို့တရုတ်စံချိန်ရေးလှုပ်ဆောင်နေတာမဟုတ်ကြောင်းလည်းပြောဆိုကြပါတယ်တကယ်တော့မြန်မာနိုင်ငံမှာတရုတ်ရဲ့လာရောက်ယင်းနှီးမြှုပ်နှံမှုတွေကိုကြည့်ရင်မြန်မာပြည်သူတွေအတွက်အကျိုးအမြတ်မရပဲမျိုးရပြဿနာတွေအလုတ်သမားပြဿနာတွေတဘာဝပတ်ဝန်းကျင်ထိခိုက်မှုပြဿနာတွေကစပြီးပြဿနာမျိုးစုံကြုံနေရတာကြောင့်တရုတ်နဲ့ဆောင်ရွက်မဲ့စီမံကိန်းတွေကိုတေချာစီစစ်ပြီးမှလက်ခံဖို့လိုအပ်တယ်လို့ထောက်ပြနေကြတာပါဆန္ဒပြပွဲမှာပါဝင်တောင်းဆိုနေတဲ့တက်ကြွလှုပ်ရှားသူတဦးဖြစ်တဲ့ကိုကျော်လင်းဦးကတော့မြန်မာနိုင်ငံထဲမှာတရုတ်ယင်းနှီးမြှုပ်နှံမှုတွေလုပ်မယ်ဆိုရင်ဒေသခံတိုင်းရင်းသ ာပြည်သူတွေရဲ့လူမှုဘဝတိုးတက်ရေးကိုအလေးထားစဉ်းစားပေးဖို့လိုအပ်တယ်လို့ပြောဆိုလိုက်ပါတယ
်ကျွန်တော်တို့ကဟိုအဓိကတော့မြေဆုပ်စီမံကိန်းသူ့ဘာပဲကျွန်တော်တို့ဒီလက်ပတော်အောင်ကျွန်တော်တို့တကောင်းတရုတ်စီမံကိန်းတော်တော်များများပွင့်လင်းပြောရရင်ကျွန်တော်တို့စာချုပ်တွေမှာဘာဒီပါမှန်းလည်းမသိဘူးကျွန်တော်တို့ပြည်သူတွေကိုချပြခြင်းလည်းမရှိဘူးအဆိုရကလည်းပွင့်လင်းပြန်ဆောင်မှုလည်းမရှိဘူးပေါ့နော်လုံချင်တဲ့လုံနေတဲ့စီမံကိန်းတွေကအများကြီးဖြစ်နေဆိုတော့ကျွန်တော်တို့တွေကဒီစီမံကိန်းတွေအကုန်လုံးကျွန်တော်တို့လက်မခံနိုင်ဘူးပေါ့နော်လုံမဲ့ဆိုပြည်သူကိုပွင့်လင်းပြန်ဆောင်တာချပြတောင်ယူမှုတောင်ခံမှုရှိရမယ်ဒေသခံပြည်သူတွေရဲ့နေနာမှုတွေကိုတကယ်လက်ရောညီလက်ရောပြီးတော့ပေါ့နော်စံချင်းစံနှုန်းနေတဲ့ကန့်ညီတဲ့လုပ်ငန်းမျိုးဆိုတော့ကျွန်တော်တို့ကဒါလက်ခံရမှာပေါ့နော်ဟိုရတရုတ်မြန်မာနိုင်ငံဆက်ဆံရေးကိုရေချေတည်မြဲခြင်းပါလေဟဲ့ဆိုရင်တရုတ်စီမံကိန်းတော်တော်များကျွန်တော်နိုင်ငံအမျိုးသားအကျိုးစီးပွားကိုကြည့်တဲ့စီမံကိန်းတွေဖြစ်ဖို့လိုတယ်
။မြစ်စုံစီမံကိန်းအပီးတိုင်ဖြတ်သိမ်းရေးနိုင်ငံလုံးဆိုင်ရာကွန်ရက်ကတော့တရုတ်တန်ယုံကိုမြစ်စုံစီမံကိန်းအပီးတိုင်ရက်စဲဖို့အပါအဝင်ဘဲစီမံကိန်းတွေလှုပ်ဆောင်မြန်မာပြည်သူအကျိုးကြီးဖို့တရုတ်လုပ်ငန်းရှင်တွေအနေနဲ့တည်ဆဲဥပဒေတွေကိုလေးစားလိုက်နာဖို့အပါအဝင်အချက်30နီးပါးပါတဲ့တောင်းဆိုချက်တွေကိုတရုတ်တန်ယုံကိုအိတ်ဖွင့်ပေးစာပေးသွားမယ်လို့လည်းပြောဆိုပါရရှင်
မမေခါပါရှင်ဒီမြန်မာနိုင်ငံမှာဒီလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်ဆိုပြီးနိုင်ငံတကာကစိုးရိမ်မှုတွေနဲ့ဝေဖန်နေတဲ့ရခိုင်ရေးကိစ္စအပါအဝင်နိုင်ငံရေးငြိမ်းချမ်းရေးအကျပ်တဲတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံကိုဒေတာတွေမှာရောကဘာပါပါဩစာကြီးမာတဲ့တရုတ်နိုင်ငံရဲ့သမ္မတကိုယ်တိုင်ရောက်ရှိလာတဲ့အပေါ်နိုင်ငံရေးစီးပွားရေးငြိမ်းချမ်းရေးတွေအတွက်မြန်မာနိုင်ငံအပေါ်မှာဘလို့မျိုးအကျိုးသက်ရောက်မှုတွေရှိနိုင်ပါသလဲဆိုတဲ့တရုတ်မြန်မာအရေးနိုင်ငံရေးအကဲခတ်တွေရဲ့သဘောထားအမြင်နားဆင်ရအောင်ပါရှင်တရုတ်မြန်မာတန်တမန်ဆက်ဆံရေး290ပြည့်တဲ့အချိန်နှစ်ပေါင်း20နီးပါးကာလအတွင်းမြန်မာနိုင်ငံကိုတမရတူအနေနဲ့ပထမအဆုံးအချိန်ရောက်ရှိနေတဲ့တရုတ်တမရရှီကျင်းဖင်ရဲ့ခီးစဉ်ဟာမြန်မာနိုင်ငံအတွက်အလားအလာကောင်းစေမယ့်အပြင်တရုတ်ရဲ့ဂျားဝင်ဆက်ဆက်ပေးမှုကြောင့်မြန်မာတမရနဲ့တိုင်းရင်းသားလက်နက်ကိုင်တွေကြားငြိမ်းချမ်းရေးရလဒ်ကောင်းနေရစေမယ့်ခီးစဉ်ဖြစ်တရုတ်မြန်မာရေးအကဲခတ်တွေကရှုမြင်ပါတယ်တရုတ်နိုင်ငံအခြေစိုက်တရုတ်မြန်မာရေးအကဲခတ်ဒေါက်တာလှကျော်စောကတမရရှီရဲ့ခီးစဉ်ပေါ်အခုလိုပြောပါတယ်
အစ်မကြီးကတော့ဗမာပြည်အတွက်တော့အများကြီးအကျိုးရှိနိုင်တယ်ဗျာ။ဘာဖြစ်လို့လဲဆိုတော့ဥမာ ICG တို့ဘာလို့ကဟိုတကယ်ဗမာပြည်ကိုပဲဖြစ်ဖြစ်အဲခုဗမာအစိုးရကိုပဲဖြစ်ဖြစ်တမရိုကိုပဲဖြစ်ဖြစ်အဲဘလောက်ပဲအေးအေးချင်းချင်းပေါ့နော်။ဘာတွေပဲချာအဲလိုချလိုက်လို့ရှိရင်နော်ဟိုဗမာပြည်အတွက်ဘာမှပြဿနာကြီးကြီးမားမားမဖြစ်အောင်တရုတ်ကလာပြီးတော့အာပီပီထောက်ခံလိုက်တဲ့ကိစ္စဖြစ်တော့ဒီဟိုဗမာပြည်နဲ့ပတ်သက်လို့ကတော့အဲဒီတရုတ်ကမလာတာဗမာပြည်အတွက်နိုင်ငံရေးရစီးပွားရေးရလူမှုရေးရဒီဟာတွေကတော်တော်အကျိုးရှိမယ်ထင်တယ်ဒီမှာဒီမှာတစ်ဆက်တည်းပြောချင်တာဗမာတမတော်ပဲဗမာတမတော်ကဒီလိုအခြေမျိုးမှာနော်သူနာမည်နိုင်ငံတကာရဲ့ဝိုင်းဝန်းပြီးတော့အပြောဆိုခံရတဲ့အချိန်မှာတရုတ်ကလည်းဝင်လာပြီးတော့ညီညာရေးကိစ္စပါကိစ္စတွေလာပြောတဲ့အတွေ့အဲဒီတရုတ်ပြောလို့လိုက်ရောရပါလေဆိုတဲ့သဘောမျိုးနဲ့ကိုယ့်ဘက်ကတစုံတရာလျှော့ပေးရင်တော့တမလို့ပြည်သူလူထုကဟောအဲနိုင်ငံကဖိအားပေးနေတာဟောသက်သာစေပြီးတော့တမလို့ရဲ့ဆိုးွားတဲ့ပုံလေးတွေလည်းတစုံတရာပြန်ကောင်းလာနိုင်တယ်ထင်တယ်အဲ့ဒါနာနေပြီးတော့ဆက်ပြီးတော့ပြည်တွင်းငြိမ်းချမ်းရေးရအောင်လို့အမျိုးသားစီးပွားရေးလည်းရအောင်လို့လို့ရှိရင်ကျမတို့အတွက်တိုးပြီးတော့အလားအလာတောင်းကောင်းတယ်လို့မြင်ရပါတယ
်တရုတ်တံမရရဲ့မြန်မာခီးစဉ်ဟာတရုတ်မြန်မာနှစ်နိုင်ငံပြည်သူတွေကြားဆက်ဆံရေးကိုလည်းအဓိကဦးတည်တာကိုမြင်ရတယ်လို့မြန်မာနိုင်ငံရဲ့အကြက်ထဲစိန်ခေါ်မှုတွေအတွက်လည်းဒေသတွင်းမှာဩဇာကြီးတဲ့နိုင်ငံတရုတ်ရဲ့ကူညီမှုကြောင့်အတိုင်းအတာတစ်ခုထိပြေလျော့နိုင်ရရှိပါတယ်လို့မြန်မာရေးကဲခတ်တတရမျိုးသိန်းကအခုလိုပြောပါတယ်
တရုတ်မြန်မာနိုင်ငံဆက်ဆံရေးပေါ်လေအထူးသဖြင့်တော့ပြည်သူပြည်သူချင်းဆက်ဆံရေးအတွက်ကိုအလားအလာကောင်းပြီးအတိုင်းအတာတစ်ခုစီအမြင့်ချနိုင်ခဲ့တဲ့ခီးစဉ်တစ်ခုလို့ကျွန်တော်တို့အဲ့လိုမြင်ပါတယ်အဲ့တော့ဒီခီးစဉ်အတွဲမှာဒီလက်နက်ရေးထိုးခဲ့တဲ့ MOU သဘောတူညီချက်စာချုပ်လွှာဖို့နော်အားလုံးကျွန်တော်တို့33ခုလောက်ရှိအောင်တွေ့ရပါတယ်ဒါနဲ့ဒီ33ခုကိုရှိလိုက်မယ်ဆိုရင်သူလည်းအချိုးရှိကိုလည်းအချိုးရှိဆိုတဲ့ပုံစံမျိုးဥတည်နေအဲ့ဖာတုံဒူရီပါလာတာကိုတွေ့ရပါတယ်။မြန်မာပြည်သူလူထုကြားထဲမှာတော့ပြည်သူတို့တမနိုင်ငံရဲ့ရင်းနှီးမြှုပ်နှံမှုတွေပေါ်မှာစိုးရိမ်မှုတွေကြောက်ကြမှုတွေကတော့မြန်မာနေသေးတယ်လို့မြင်ပါတယ်။အဲ့ဒီအခါကျတော့အဲ့လိုအခြေအနေတွေကိုအလင်းငယ်လျော်ပါနိုင်လို့ဆိုရင်တော့ပြည်သူပြည်သူတမနိုင်ငံအစိုးရခေါင်းဆောင်တွေအနေနဲ့မိဆုံဂျီကာတာစီမံကိန်းလိုမျိုးကိုတော့အပြစ်တိုင်ဂျက်ဆိုင်တာမျိုးထုတ်ပြန်ကြေညာလာနိုင်မယ်ဆိုရင်မြန်မာနိုင်ငံနဲ့တရုတ်ပြည်သူ့ကမ္ဘာနိုင်ငံကပြည်သူပြည်သူချင်းဆက်ဆံရေးအတွက်ကိုဒီတက်ပို့ပြီးတော့ကြီးကြီးမားမားအထောက်အကူပြုနိုင်လိမ့်မယ်လို့မြင်ပါတယ်
။တ Tiong Tamara Shi Jinping ha tu ye patthama u song Myanmar naingan go yauk shi de ne ma be Tiong Myanmar na naingan tanaman sat sai ye 80 pye athei man ne Tiong Myanmar na naingan yin chin mu ne khí twa la ye hne sa tin ye akhan da go tet yauk khe da ba akhu lo myo Tiong Myanmar khí twa la ye hne 2020 pye tat mat lai de a paw ma belo a jo tat yauk mu ri shi nai ma de le so da go Tiong Myanmar ye ake khan Dr. La Jaw Saw ga akhu lo pyo ba de
khí twa hne lo tat mat pe lai de a twet de khí twa ri a daw mya mya twa ja de အဲ့တော့ဗမာပြည်ကိုလည်းခီးသွားနဲ့တတ်မှတ်ပေးတယ်ဆိုတာဟိုဘယ်လိုခေါ်မလဲဟိုအခွင့်အရေးပေးတယ်လို့ဖြစ်တာပေါ့နော်။ဘာဖြစ်လို့လဲဆိုတော့တရုတ်ပြည်ရဲ့ခီးသွားများကညသွားအပြင်ဆိုတာစတိတ်တူရီဇမ်လို့ခေါ်တယ်။နိုင်ငံတော်ကဒဇိတ်ကပိုင်းပါဝင်ကူညီပြီးတော့လုပ်ပေးခဲ့တယ်။အဲ့တော့အဲ့ဒီဟိုနေ့ကမနစ်ကဆိုရင်ပန်း100နှစ်ဆယ်ရှိတယ်။နိုင်ငံသားကိုထွက်လေတာတူကွာ။အဲ့တ
ပြောတမရရဲ့ခီးစဉ်ဟာမြန်မာစီးပွားရေးငြိမ်းချမ်းရေးဒေသတွေလုံခြုံရေးအတွက်အလားအလာကောင်းရလဒ်တွေရဖို့မျှော်လင့်တယ်လို့လက်မှတ်ရေးထိုးခဲ့တဲ့နိုင်ငံသဘောတူညီစာချုပ်ဒီပေါ်မှာလည်းဆွေးမှုတွေမြစ်တက်လာနေပါတယ်မြန်မာနိုင်ငံဘက်ကနိုင်ငံတော်တမရဦးမင်းရဲ့ဖိတ်ကြားချက်အရသရုတ်တမရချီချင်းဖင်ဟာမြန်မာနိုင်ငံကိုဇန်နဝါရီလ18ရက်နေ့ဇန်နဝါရီလ17ရက်နေ့နှစ်ရက်ကြာနိုင်ငံတ
နှစ်ပေါင်း20နီးပါးမှာပထမဆုံးအဖြစ်ပြည်သမ္မတရှီကျင်းပြည်ရဲ့မြန်မာနိုင်ငံကြီးစင်ဟာစနေနေ့မှာဆုံးသတ်မှာပါ။တရုတ်နိုင်ငံရဲ့စီးပွားရေးမဟာဗျူဟာမှာမြန်မာနိုင်ငံဟာတစိမ့်တစ်ပိုင်းအဖြစ်ပါဝင်နေတယ်လို့မြန်မာနိုင်ငံအနေနဲ့လည်းနိုင်ငံရေးတရမန်ရေးအရာတရုတ်နိုင်ငံကိုအားကိုးစရာတွေရှိနေချိန်မှာရောက်လာတဲ့အခုခီးစဉ်ကဘယ်သူ့အတွက်ပိုအကျိုးရှိပါလဲ။နိုင်ငံခြားပြ
ကျွန်တော်တို့ရဲ့ဆက်ဆံရေးအချက်လွှတ်တော်ချက်တွေဒီအမှုအဓိကတော့မြို့ဆုံစီမံကိန်းတုံးရှင်းနဲ့ငါငါငါလေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်ဖိုင်နဲ့ပဲဖြစ်ဖြစ် အမေရိကန်သမိုင်းမှာတတိယအကြိမ်ဖြစ်သမ္မတကိုတရားစွဲဆိုရေးအထက်လွှတ်တော်ကြာနာမှုတွေကိုရှေ့တင်ပါမှာစတင်တော့မှာပါသမ္မတတော်နဲ့ထရမ့်ကိုအောက်လွှတ်တော်ကတရားစွဲဆိုထားတဲ့အမှုကိုအထက်လွှတ်တော်မှာကြာနာတဲ့အခါသူ့ဘက်ကခုခံထွက်ဆိုပေးမဲ့ဥပဒေအကျိုးဆောင်ဖွဲ့ထဲမှာဟာဗတ်တက္ကသိုလ်ကဥပဒေပါမောက်ခဟောင်းအယ်လန်ဒါရှဝစ်နဲ့သမ္မတဟောင်းဘစ်ကလင်နန်ရဲ့ဝှိုက်ဝေါ်တာ ဆန့်ကျင်ဆန္ဒပြပွဲတွေကိုဟီးရက်ဆက်ဆက်နှိမ်နင်းခဲ့တဲ့အီရန်စစ်တပ်အကြီးအကဲဆစ်ဖို့ချုပ်သူဦးကိုတောက်ချနေကအရေးယူတန်ခတ်မှုတွေချမှတ်ခဲ့ပါတယ်။အီရန်နိုင်ငံအနောက်တောင်ပိုင်းမှာဖြစ်ခဲ့တဲ့နိုဝင်ဘာလကဆန္ဒပြတဲ့သူ150လောက်ကိုအစုလိုက်ပြုံလိုက်တပ်ဖြတ်ဖို့အတွက်ညွှန်ကြားခဲ့တဲ့အီရန်တော်လှန်ရေးအဆောင်တပ်ရဲ့ဗိုလ်ကြီးဟာဆန်ရှာဗာပူအာကိုအမေ ရောက်ရှိလာတဲ့တရုတ်သမ္မတရှီဂျင်ပင်ဟာနိုင်ငံတော်တိုင်ပင်ခပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့နေပြည်တော်မှာဒီကနေ့တွေ့ဆုံပြီးတော့နိုင်ငံငယ်ဆက်ဆံရေးတိုးတက်ဖို့ပူးပေါင်းဆက်လုပ်ကြရွေးဆွေးနွေးခဲ့ပါတယ်မြန်မာနိုင်ငံရဲ့သတင်းနဲ့နေပညာလုံငန်းစိုက်ပျိုးရေးနဲ့ဆက်မှုလုပ်ငန်းဆက်သွယ်ရေးလုပ်ငန်းတွေကနေကြင်ပြည်နယ်တွေကစစ်ဘေးရှောင်တုတ်ကတဲ့တွေနေ
Yanigin to a season Tolo Yemuga Guyan I Pibare, Sabai Saya, the Pan Engineer Garo, Patrick D. R. Pibare, Jamaga Sumoma, Dinanigin season ego Tao Yu disabigate up Pibare, Nana Naijanya, Gunaigani, Senai, T. Tony Bim, a season ego, Samuel Nas and I Marishin, Fio Ego Natara singer Jared, Jesu, two Betisuare, Dorashin, the Alo, Shunan, and Jabazin. We'll be right back.
This program has come to you from the Voice of America, Washington.
Thank you.